ရိုဟင်ဂျာတွေပေါ်ညှဉ်းပန်းတပ်ဖြတ်မှုတွေကိုနောက်ထပ်မဖြစ်ပွားအောင်တားဆီးပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုအမေရိကန်ပြည်အောင်စုအနေနဲ့ဖော်ထုတ်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယလက်ထောက်လည်းဖြစ်တောင်နဲ့အာရှလေပိုင်းဆိုင်ရာအမျိုးသားလူမျိုးရေးကောင်စီအကြီးအကဲညွှန်ကြားမှုလည်းဖြစ်တဲ့လီဆာကာဒစ်ကပြောလိုက်ပါတယ်။ဒါ့အပြင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းလည်းသူကပြောပါတယ်
။ The US will remain committed to supporting the Bangladeshi government in helping the Rohingya people.
ရိုဟင်ဂျာတွေကိုအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ကဆက်ပြီးတော့အကူအညီပံ့ပိုးပေးသွားမှာဖြစ်ပြီးတော့ NGO တွေရင်ဆိုင်ခဲ့ရတဲ့သူတွေရဲ့လုံခြုံရေးနဲ့လိုအပ်တာတွေကိုဖြည့်ဆည်းပေးဖို့အတူပူးပေါင်းဆောင်ရွက်သွားမှာပါ။သူတို့ရဲ့အခြေအနေကိုကမ္ဘာကြီးကဆက်ပြီးတော့စောင့်ကြည့်နေကြောင်းနဲ့ဖြစ်နိုင်သမျှနည်းလမ်းတွေနဲ့လုံခြုံရေးအတွက်ကာကွယ်သွားမှာကိုရိုဟင်ဂျာတွေသိစေချင်ပါတယ်။ဒါအပြင်နေရင်းပြောင်းတဲ့အခါမှာလုံခြုံရေးအာမခံချက်ရှိဖို့မြန်မာအစိုးရနဲ့လည်းပူးတွဲဆောင်ရွက်သွားပါမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar အနီးကဒုက္ခသည်စခန်းကိုဒီကနေ့တွားရောက်ကြည့်ရှုခဲ့တဲ့ Cardis ကပြောသွားတာပါလွန်ခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်ကလူမျိုးရေးရဲကင်းစခန်းတွေကိုအာဆာအစွန်းရောက်အဖွဲ့ကဝင်ရောက်တိုက်ခိုက်တာကြောင့်စစ်တပ်ကနေမြေရှင်းလင်းရမှာရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံသွားပါတယ်အဲဒီလိုစစ်တပ်ရဲ့စစ်စင်ရေးအတွင်းလူတွေသိန်းနဲ့ချီထွက်ပြေးခဲ့ရတာကြောင့်ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့နိုင်ငံကြီးတချို့ကဒါဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ညင်ပြန်တက်ဖြတ်တာတွေအမျိုးသမီးတွေပေါ်မတရားပြုကျင့်မှုတွေရှိခဲ့ရဲဆိုတဲ့ဆွဆွဲချက်တွေလည်းကြဲကြဲလောင်လောင်ထွက်ပေါ်ခဲ့ပါတယ်။အခုခါမှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားအဲ့ဒီထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့သဘောတူညီထားခဲ့ကြပေမဲ့အစည်းအဝေးအကောင့်ထဲပေါ်နိုင်တဲ့အထိတော့ဖြစ်မလာသေးသလိုနေဆက်ဖြတ်ကျော်ထွက်ပြေးနေတာတွေလည်းဆက်ရှိနေသေးပါ။လွန်ခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကမ္ဘာတဝန်းကလူခွေချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်အစိုးရကအရေးယူတန်ခတ်မှုအစ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ဦးထဲမှာအနောက်ပိုင်းဒေသစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မောင်မောင်ဆိုးကိုရခိုင်ပြည်နယ်စစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အဓိကတာဝန်ရှိသူတွေအဖြစ်ထည့်သွင်းအရေးယူထားပါတယ်ခင်ဗျာ